ော်ဗိုမျော်လင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါရယ်ရှင
်တော်ဒရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာဓမ္မရေဒီယိုအစီအစဉ်ကိုနာနဲ့6နာရီမိနစ်30မှ8နာရီအထိ25မီတာကီလိုဟတ်11925ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာကီလိုဟတ်11853ညာကနေနိုင်စင်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါရယ်ရှင်တောဒရှင်များရှင်အာရောချံဗြဟ္မလာဘံကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်ဒါကြောင့်ကိုယ်ရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါရယ်ရှင်
ကျမ်းမာရေးလေးကတဲ့အစီအစဉ်နာရှင်ပြေ
မျော်လင့်ခြင်းတန်တောတာရှင်များကိုမင်္ဂလာပေါင်းနှင့်ပြည့်စုံတဲ့နေ့ရက်လေးတည်းဖြစ်ပါစေလို့နှုတ်ခွန်းဆက်သလိုက်ပါရရှင်။တောတာရှင်များရှင်။ကျမပျော်ရွှင်လူပေါင်းတွင်အစီအစဉ်မှာနာကျင်မှုထင်ရမှပြုပြင်ပြောင်းလဲမှုတို့ဆိုတဲ့ကျမရဲ့အသည့်ပညာပေးအကြောင်းအရာလေးကိုတင်ပြပေးသွားမှာဖြစ်ပါရရှင်။လေးစားရတဲ့တောတာရှင်များရှင်။အိမ်တော်သက်တမ်းတစ်လျှောက်မှာစကားများတာအကြီးအကျယ်မရှိတဲ့ဇုံရဲတရဲမှာတခါတလေတယောက်နဲ့တယောက်အရေးကြီးတဲ့စကားတွေဆွေးနွေးစဉ်တယောက်စကားပြောရင်တယောက်ကဖြတ်ပြောတဲ့အခါပြဿနာဖြစ်လာနိုင်ပါတယ်။အကယ်၍တူကငါအရင်ပြောပြစေအဲ့ဒီအချိန်မင်းကဘာမှဝင်မပြောပါနဲ့။ငါပြောပြီးရင်မင်းလည်းမင်းအကြံဉာဏ်ကိုပြောပြငါနားထောင်ပါမယ်။အလေကျပြောပြီးရင်အဓိကထားတဲ့အရာကသာဆက်လက်ဆွေးနွေးမယ်ဆိုပြီးတော့ပြောကြပါတယ်။သတ္တရှင်များရှင်ဒီနီလန်ကအမှန်တကယ်လက်တွေ့ကြတဲ့နီလန်တစ်ခုပဲဖြစ်ပါတယ်။သူတို့နှစ်ယောက်မှာသဘောတူညီမှုမရှိတဲ့အချိန်များစွာရှိခဲ့ပြီးမဲ့အပြုသဘောဆောင်တဲ့အခါအကြံဉာဏ်ကောင်းတွေထွက်ပေါ်လာတတ်ပါတယ်။ဒါကြောင့်မို့လဲနှစ်ဦးသဘောတူဆူတောင်းချက်တွေကိုလည်းချနိုင်ခဲ့ပါတယ်။သတ္တရှင်အင်းင်းနဲ့အရာရာမှာခက်ခဲနေရင်ဖျားသခင်ထံမှာဆုတောင်းဆက်ကပ်လိုက်ပါမိမိရဲ့အခွင့်အရေးကိုဆုံးရှုံးခံလိုက်တာကတကူကောင်းမဆန်ပဲချစ်ချင်းမြတ်တာကိုလက်ဆောင်ပေးလိုက်တာပဲဖြစ်ပါတယ်သတ္တရှင်များရှင်ဒီလိုအပြုမူလေးကအနစ်နာခံလိုက်တဲ့သဘောလေးပဲဖြစ်ပါတယ်ကျမတို့အနေနဲ့တူးနဲ့တူးပေါ်မှာခွဲလွတ်တတ်တဲ့စိတ်လေးတွေကိုမွေးမြူကြရပါမယ်နာကြီးတဲ့စိတ်ဆိုတဲ့အစိတ်အတော့ကိုမိမိရဲ့ခန္ဓာကိုယ်ရဲ့မဝင်စေရပါဘူးကောင်းတဲ့သူတယောက်ကိုနာကျင်စေဖို့လူကောင်းလူတော်ကိုစာတန်းကအတုံးပြုလျက်ရှိရဲဆိုရာကိုလည်းသတိရစေတင်ပါတယ်။သတ္တရှင်များရှင်မကောင်းတာကိုစန့်ကျင်ပြီးနှစ်ဦးနှစ်ဖက်အနိုင်ရအကျိုးရှိဖို့နဲ့ပြဿနာကိုပြေလည်ဖို့ဘယ်လိုပြုတင်တယ်လဲဆိုတာဘုရားသခင်ထံမှာအကြံဉာဏ်နဲ့ပညာကိုတောင်းခံရမှာဖြစ်ပါတယ်သတ္တရှင်များရှင်ဂျူရီဆိုတဲ့မျိုးသမီးလေးကိုသူမရဲ့မိတ်ဆွေတူကအလွန်လှပတဲ့ဖန်ဦးလေးကိုလက်ဆောင်ဖြည့်ပေးလိုက်ပါတယ်ဂျူရီအနေနဲ့ဖန်ဦးပေးတဲ့သူကမျက်နှိုးစွာနဲ့ပေးတဲ့အတွက်ဂျူရီကလည်းတန်မိုးထားပါတယ်တနည်းမှာတော့ဂျူရီရဲ့ဆွေမျိုးတူလက်ထပ်ပွဲလုပ်တဲ့အခါဂျူရီကသူမရဲ့ဖန်ဦးလေးနှလုံးကိုအသုံးပြုဖို့ငှားလိုက်ပါတယ်လက်ထပ်ပွဲပြီးတဲ့အခါဂျူရီကသူမငှားညက်လိုက်တဲ့ဖန်ဦးနှလုံးကိုပြန်တောင်းတဲ့အခါမှာတော့ဖန်ဦးလေးတလုံးကကွဲပြီးတော့နောက်တလုံးကိုရောင်းစားပြက်လက်ကြောင်းဂျူရီသိရှိလိုက်ရပါတယ်။ဒီခါဂျူရီတယောက်အလွန်မှဒေါသထွက်သွားခဲ့ပါတယ်။သူမရဲ့ဆုံးရှုံးသွားတဲ့ဖန်ဦးနှလုံးကိုစဉ်းစားတိုင်းသူမရဲ့စိတ်ထဲမှာတနှုတ်နှုတ်နဲ့ခံစားနေရပါတယ်။သူမရဲ့ခင်မုန်းကလည်းသူမကိုနှစ်သိမ့်တဲ့အနေနဲ့ဝမ်းမနည်းပါနဲ့ဂျူရီဖန်ဦးအစ်စ်ပြန်ဝဲပေးမယ်ဆိုပြီးတော့ပြောလိုက်ပါတယ်ဒါပေမဲ့ဒီအရာကအစားထိုးမရတဲ့အရာဖြစ်ပါတယ်မိသားစုရဲ့အမွေအနှစ်လည်းဖြစ်ပါတယ်ဘယ်နေရာမှလည်းရှာလို့မတွေ့နိုင်ပါဘူးဒါကြောင့်မို့ဂျူရီတယောက်မကျင့်နဲ့နိုင်ဖြစ်နေရပါတယ်ဝယ်တဲ့အရာကဒီဖန်အိုးလေးရဲ့တန်ဖိုးကိုအ စာမထူနိုင်ပါဘူးတွဋ္ဌရှင်များရှင်နောက်ဆုံးမှာတော့ယူရီရဲ့ခင်မွန်းကလူရီဟာပစ္စည်းတွေထက်ပိုအရေးကြီးပါတယ်ကွာဆိုပြီးတော့ပြောလိုက်တဲ့အခါယူရီအနေနဲ့ဒီအရာကမှန်တယ်ဆိုပြီးတော့သူမခင်မွန်းပြောတဲ့စကားကိုအတိအမှတ်ပြုလိုက်ပါတယ်သူမခင်မွန်းပြောလိုက်တဲ့စကားကမှန်တယ်ဆိုတာကိုလည်းဂျူရီကောင်းကောင်းသဘောပေါက်သွားပါတယ်။သုဒ္ဓရှင်များရှင်၊ကျမတို့လူသားတွေဟာပစ္စည်းတွေထက်ပိုပြီးတော့အရေးကြီးပါတယ်။ဂျူရီအနေနဲ့သူမရဲ့ဆုံးရှုံးမှုကိုဖျားသခင်လက်ထက်အပ်လိုက်တဲ့အခါစိတ်ငြိမ်သက်မှုနဲ့သက်သာမှုကိုဖျားသခင်ရဲ့အကူအညီနဲ့သူမရရှိခဲ့ပါတယ်။မှန်ကန်တဲ့ရွေးချယ်မှုကိုလည်းသူမပြုလုပ်နိုင်ခဲ့ပါတယ်။လေးစားရတဲ့သတ္တရှင်တို့အနေနဲ့လည်းမှန်ကန်တဲ့ဆုံးဖြတ်ချက်ကိုရွေးချယ်ခြင်းအပြင်ကိုယ်စိတ်နှစ်ပါးချွေလန်းချမ်းမြေ့ကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင်။
သတ္တရှင်များရှင်။တရားဒေသနာတော်ကိုတိတ်ခါရောရဓမ္မဆရာဦးတိမောင်ဆဲမဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နာတော်တာစင်ရင်ခွန်အာယူကြပါစို့
။ခြေတက်ဓမ္မမိတ်ဆေပေါင်းမင်္ဂလာပါ။ခြေတက်ဓမ္မမိတ်ဆေပေါင်းတို့ဒီနေ့ဘုရားသခင်ကတော့ရှင်ကျွန်တော်တို့အားလုံးအတွက်ကောင်းမြတ်ဆုံးနေတဲ့နေ့သစ်ကိုပြန်လည်ပြီးတော့ပေးတဲ့ခါမှာကျွန်တော်အားလုံးကတော့ရှင်စိတ်နှလုံးသားရှင်မျိုးစွာနဲ့ဘဝတက်တာမှာတော့ရှင်နေ့သစ်ကိုစတင်နိုင်ဖို့ရန်အတွက်ဘုရားသခင်နဲ့တူဆက်ကပ်ပါ။ဘုရားသခင်ထံမှာဆုတောင်းပါ။ဘုရားကိုတော့ရှင်ကျွန်တော်အားတော့ရှင်ကျွန်တော်တို့ရဲ့လုပ်ငန်းစီစဉ်နဲ့ကျွန်တော်တို့ရဲ့တရက်တာခီစဉ်မစခင်ပါတို့ရှင်ဘုရားသခင်ရဲ့ပို့ဆောင်ကောင်းချီးတင်တဲ့အတူဝမ်းမြောက်နိုင်ဖို့ရန်အတွက်ဘုရားထံပါတို့ရှင်ဆက်ကပ်အံ့နာခြင်းအပြင်ကျွန်တော်ရဲ့နေ့ရက်တစ်ကိုစတင်ကြပါစို့ချစ်တဲ့မိတ်ဆွေပေါင်းတို့ဒီနေ့မှလည်းဆိုလို့ရှင်လည်းပဲအဓိကပေးသွားခြင်းတဲ့သတင်းစကားကတော့ချစ်ချင်းမေတ္တာဤအခြေခံအုံမြင့်နော်ချစ်ချင်းမေတ္တာဤအခြေခံအုံမြင့်ချစ်တဲ့မိတ်ဆွေပေါင်းတို့နော်ဒါဒီနေ့ဒီကမ္ဘာလောကမှာချစ်ချင်းမေတ္တာခေါင်းပါတဲ့ခေတ်ကြီးကာလရောက်နေပါပြီနော်မေတ္တာတရားကိုလူတွေကဆိုရှင်ရှေ့ထားပြီးတော့သွားရမယ်အစားမေတ္တာခေါင်းပါခြင်းအပြင်ယနေ့လူသားတွေကဆိုရှင်မตายရတော့ဘူးเนาะလူသားတွေရဲ့အတ္တမှာဆိုရှင်ကြီးလိုက်တဲ့ခါမှာနေရာတိုင်းမှာမိသားစုတိုင်းတွေမှာသွေးကွဲနေကြတဲ့စီလုံးမှုတွေမရှိကြဘူးတယောက်နဲ့တယောက်ပေါ်မှာဆိုရှင်တခါတည်းစာနာထောက်ထားမှုတွေမရှိကြတော့ဘူးဒီချင်းနေမျိုးနဲ့ရှိနေတဲ့ဒီလောကကဘာကြီးထဲမှာယနေ့ချစ်တဲ့မိတ်ဆွေတင်လည်းပဲဖရာရဲ့သားသမီးဖြစ်တယ်ဖရားရဲ့သားသမီးအနေနဲ့ဒီလောကကမ္ဘာမှာအသက်ရှင်နေထိုင်တဲ့ခါမှာတို့ရှင်ယနေ့ဖရားသခင်ရဲ့ကောင်းမြတ်ဆုံးနေတဲ့မေတ္တာတရားကိုကျွန်တော်ကအမြဲတမ်းပဲရရှိပြီးတော့သူတစ်ပါးပေါ်မှာလည်းပဲမေတ္တာပွားပြီးတော့အသက်ရှင်နိုင်ဖို့မေတ္တာတရားအားဖြင့်ကျွန်တော်ရဲ့အသက်တာမှာတို့ရှင်ဖရားရဲ့ဘုန်းတော်ကိုထင်ရှားဖို့ရန်အတွက်ယနေ့ဖရားရဲ့သားသမီးများအနေနဲ့အလွန်အမပင်အရေးကြီးတဲ့ခေတ်ကာလရောက်နေပါပြီချစ်တဲ့မိတ်ဆွေပေါင်းတို့ယနေ့ချစ်ချင်းမေတ္တာတို့ရှင်ဖရားသခင်ကကျွန်တော်တို့ကိုအတိုင်းမသိမေတ္တာနဲ့ကျွန်တော်ကိုချစ်တဲ့ဖရားဖြစ်ပါတယ်နော်ကျွန်တော်တို့ဒီဘလောက်ပဲစိုးပေတင်နေပါစေဖခင်ကကျွန်တော်တို့ပုံမှာချစ်တယ်ဖခင်ကချစ်တယ်။နောက်ဒီနေ့ဒီချိန်ကနေဖခင်သခင်ကျွန်တော်တို့ကိုချစ်တဲ့အခါမှာကျွန်တော်ကဖခင်ရဲ့ချစ်ခြင်းမေတ္တာကိုကျွန်တော်ကရရှိနေတဲ့သားသမီးများဖြစ်တဲ့အတွက်ကြောင့်ဖခင်သခင်ကိုပြန်လှည့်ပြီးတော့ကျွန်တော်ကတို့ရှင်ကျေးဇူးတင်တတ်ဖို့ဖခင်ရဲ့ဂုဏ်တော်ကိုချီးမွမ်းတတ်ဖို့ဖခင်သခင်ကိုတကယ်ပဲမျက်မှောက်ပြုပြီးတော့အသက်ရှင်ဖို့အရန်ရည်ကြီးပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့။ဒါကြောင့်ယောမဩရစာခန်းကြီး73ပိုင်းငယ်10မှာချစ်ချင်းမေတ္တာရှိတော်သူသည်ကိုနှင်းဆက်ဆိုင်တော်သူ၏အကျိုးကိုမဖျက်ဆီးတတ်ထို့အကြောင်းချစ်ချင်းမေတ္တာသည်အကျင့်တရားပြည့်စုံရာဖြစ်တည်းတဲ့နော်ဒါနဲ့ချစ်ချင်းမေတ္တာရှိတဲ့သူကကိုနှင်းဆက်ဆိုင်တဲ့သူရဲ့အကျိုးကိုမဖျက်ဆီးတတ်ဘူးတဲ့နော်ဒီနေ့ကျွန်တော်တို့ကြည့်လိုက်တဲ့အခါမှာဆိုရှင်တော့တခါတလေအယံမဲ့ချစ်ပါတယ်နှစ်သက်ပါတယ်ဆိုတဲ့သူတွေကိုနဲ့အတူသွားနေတဲ့သူတွေယနေ့သူ့ကြောင့်ကိုရဲ့ဘဝအကျိုးလုံးဝပျက်စီးဆုံးရှုံးသွားတဲ့သူတွေအများကြီးတွေ့နေရတယ်။တချို့ကလူယုံတတ်တယ်ဆိုတာဒါတခါလေကျွန်တော်မြန်မာစကားပုံမှာလူယုံတတ်တော့သိတယ်တဲ့နော်။ဒါကြောင့်တခါလေကျွန်တော်ကဆိုရှင်အဲ့ဒီလိုမျိုးအခြေအနေမျိုးတွေရှိနေကြတယ်။ဘာကြောင့်လဲလူတွေကမချစ်နိုင်ကြတော့ဘူး။ချစ်ဟန်ဆောင်ပြီးတော့မေတ္တာတရားကြီးမားဟန်ဆောင်ကြတဲ့အခြေအနေမျိုးတွေနဲ့ဒီနေ့ဒီကဘာကြီးမှာဆိုရှင်ဟန်ဆောင်ပန်ဆောင်တွေများနေတယ်။ဒါပေမဲ့ဒီမှာဆိုရှင်နှုတ်ကပတ်တော်တမာတရားကချစ်ချင်းမေတ္တာရှိတော်သူသည်ကိုနှင်းဆက်ဆိုင်တော်သူ၏အကျိုးကိုမဖျက်ဆီးတတ်တဲ့နော်။ဒါကြောင့်ဘုရားရဲ့သားသမီးများကျွန်တော်ကျမတို့ကဆိုရှင်ချစ်ချင်းမေတ္တာရှိတဲ့သူတွေဖြစ်ဖို့ရန်အတွက်အရန်ရည်ကြီးပါတယ်။ဒါကြောင့်ချစ်ချင်းမေတ္တာသည်အကျင့်တရားပြည့်စုံရာဖြစ်တည်းတဲ့နော်။ချစ်ချင်းမေတ္တာရှိတဲ့သူကအကျင့်တရားကအကျင့်သီလနဲ့ပြည့်စုံနေရမယ်။ ဘာအချင်းတည်လာတယ်ဆိုတော့ဖယားသခင်ရဲ့ကျွန်တော်တို့ဘုံမှာထားရှိထားတဲ့နှုတ်ကပတ်တော်အတိုင်းအသက်ရှင်ဖို့ရန်အတွက်အရန်ရည်ကြည့်ပါလေချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဖယားသားသမီးတွေဖယားချစ်ချင်းခံရတယ်ဖယားချစ်ချင်းခံရတဲ့သားသမီးတွေကလည်းပဲဖယားသခင်ကကြီးမားတဲ့မေတ္တာနဲ့ကျွန်တော်တို့ကိုချစ်တယ်လို့ကျွန်တော်တို့ရဲ့အသက်တာကလည်းပဲမေတ္တာတရားကြီးမားစွာနဲ့ဘဝကိုရှောင်လန်းပြီးတော့အသက်ရှင်နိုင်ဖို့ရန်အတွက်ကျွန်တော်တို့ရအဓိကတော့ချက်ကပါပဲကျွန်တော်တို့အကျင့်တရားနဲ့ပြည့်စုံရမယ်တဲ့နော်ဒီနေ့ကျွန်တော်ရအသက်တာလို့ရှင်လောကရဲ့လဲမှာအသက်ရှင်သွားလာလှုပ်ရှားတဲ့ခါမှာကျွန်တော်တို့ကလည်းပဲပုထုဇဉ်လူသားတွေဖြစ်တယ်ဒါကြောင့်စိတ်ကလည်းပဲဖောက်ပြန်တတ်တယ်သူတစ်ပါးပေါ်မှာလည်းပဲညုံညင်တတ်တဲ့စိတ်ကျွန်တော်တို့ရှိတယ်သူတစ်ပါးပေါ်မှာလို့ရှင်ကောက်ကျစ်ဆင်းတဲ့စိတ်လည်းကျွန်တော်တို့ပေါ်မှာရှိတယ်ဒါကျွန်တော်တို့အဲမှာရှိနေတဲ့ဒီအချင်းရာတွေကိုကျွန်တော်တို့ဖယ်ထုတ်နိုင်ဖို့ရန်အတွက်ကကျွန်တော်တို့ကဖရားရဲ့အလိုတော်တိုင်းကျင့်ဆောင်ပြီးတော့အသက်ရှင်ဖို့ရန်အတွက်ကအရန်ရည်ကြီးတဲ့မိတ်ဆွေပေါင်းတို့ကိုယ်တော်ဖရားယေရှုခရစ်တော်ကိုကျွန်တော်စိတ်နှလုံးသားထဲမှာအမြဲဖိတ်ခေါ်ပြီးတော့အသက်ရှင်မှကျွန်တော်ကဆိုရှင်ဖရားသခင်ရဲ့စိတ်နဲ့သဘောထားမျိုးနဲ့ကျွန်တော်ကဘဝကိုရှင်သန်နိုင်မှာဖြစ်ပါတယ်မိတ်ဆွေပေါင်းတို့ဒါကြောင့်ဖရားသခင်ကိုချစ်ကြောင်းကျွန်တော်ဘလို့ပြသကြမလဲနော်ဒီနေ့ဖရားကိုချစ်တဲ့သားသမီးတွေဖြစ်ဖို့ဖရားကကျွန်တော်တို့ကိုချစ်တယ်မေတ္တာရှင်ဖရားသခင်ကကျွန်တော်ကိုတလောက်ထိချစ်တာအဲ့ဒီလောက်ထိချစ်တဲ့ဘုရားသခင်ရဲ့မေတ္တာကိုခံစားနေတဲ့သားသမီးများအနေနဲ့ကျွန်တော်တို့ကဘုရားကိုတကယ်ချစ်ကြောင်းဘယ်လိုသက်သေပြကြမလဲနော်လောကကိုလည်းကျွန်တော်ကဆိုရှင်ချစ်တက်လာမယ်သူတစ်ပါးကိုလည်းချစ်တက်လာမယ်ဘုရားကိုချစ်ရင်တော့ကျွန်တော်တို့ဘုရားရဲ့သားသမီးချစ်ခြင်းပေါ်မှာလည်းပဲမေတ္တာတရားပဲတော့မှမပြတ်ပြဲသွားဘူးဆိုတာတွေ့ရမှာဖြစ်ပါတယ်ဒါကြောင့်ဒီမှာကြည့်တဲ့အခါမှာဆိုရှင်ရှေယောဟန်ခရစ်စတ်လေးပိုင်ငယ်15မှာငါ့ကိုချစ်လျင်ငါပညာတို့ကိုစောင့်ရှောက်ကြလော့တဲ့နော်ဒီနေ့ဖရားရဲ့သားသမီးတွေကဖရားကိုချစ်ကြောင်းဘယ်လိုသက်သေပြရမလဲဆိုတော့ခရစ်တော်ယေရှုကဘာပြောလဲမင်းတို့ငါကိုချစ်တယ်ဆိုရင်ငါပညာတွေကိုစောင့်ရှောက်ကြလောဖရားကိုချစ်တယ်ဆိုရင်ဖရားရဲ့ပညာတော်ကိုကျွန်တော်စောင့်ရှောက်ရမှာဖြစ်တယ်ဖရားရဲ့ပညာတော်ဒီ10ပါးရှိတယ်အဲ့ဒီ10ပါးစလုံးကိုကျွန်တော်ကလိုက်ရှောက်ရမယ်စောင့်ရှောက်ရမှာဖြစ်တယ်ဒါကြောင့်ယေရှုခရစ်တော်ကဆိုရှင်ငါကိုချစ်တယ်လို့ပြောပြီးမှငါရဲ့စကားကိုနားမထောင်ရင်တော့ဘလို့လုံးမလဲချစ်တဲ့မိစေပေါင်းတို့ဒီနေ့ကျွန်တော်ကဆိုရှင်ဖရာသားသမီးပါဆိုပြီးတော့ကြွေးကြော်နေကြတယ်ဖရာသားသမီးပါဆိုပြီးတော့လူပုံလဲမှာဆိုရှင်တခါတည်းတရားတွေဟောပြောနေကြတယ်ဖရာရဲ့နှုတ်ကပတ်တော်ထဲမှာဆိုရှင်ဖရာရဲ့ပညာတော်ကိုကျွန်တော်ကမဆောက်ရှောက်ဘူးသွေဖြီးပြီးတော့ကျွန်တော်ကဆိုရှင်သွန်သင်နေတယ်ဟောပြောနေတယ်ဆိုရင်အဲဒီလူမျိုးအသက်တာမျိုးနဲ့လှုပ်ဆောင်နေတော်သူသည်အမှားတို့ပို့ဆောင်နေတော်သူဖြစ်ပါတယ်မိစေပေါင်းတို့ဘာကြောင့်လဲဆိုရှင်ဖရားရဲ့ပညာတော်ကကျွန်တော်ဂျူးလူမျိုးအတွက်ဖရားပေးထားတာမဟုတ်ဘူး။ဖရားရဲ့ပညာတော်ဆိုရှင်ဣသေလလူမျိုးအတွက်ပဲပေးထားတာမဟုတ်ဘူး။ချစ်တဲ့မိတ်ဆွေပေါင်းတို့။ဖရားရဲ့ပညာတော်ဆိုရှင်ယနေ့အသင်းတော်တပါးပါးအတွက်ပဲပေးထားတာမဟုတ်ဘူး။ဖရားရဲ့ပညာတော်ဆိုရှင်လောကမှာရှိတဲ့လူသားအားလုံးအတွက်ဖရားကမေတ္တာတရားနဲ့ပေးထားတာဖြစ်တယ်။ကြီးမားတဲ့မေတ္တာရှင်ဖရားကဆိုရှင်လောကရဲ့အလယ်မှာရှောင်လန်းနေတဲ့သားသမီးတွေကအသက်လန်းခီးကိုရှေ့ရှုပ်ပြီးတော့ရှောင်နေရတဲ့အတွက်ကြောင့်အဲ့ဒီအသက်လန်းခီးကိုဒီဇိုင်းမမတ်နဲ့ရှောင်လန်းနိုင်ဖို့ရန်အတွက်ဖရာသခင်ကကျွန်တော်တို့ကိုပညာတော်ကိုပေးထားတာဖြစ်တယ်။ဒါကြောင့်ဖရာသခင်ကသူပေးထားတဲ့ပညာတော်ကိုသူ့ရဲ့သားသမီးတွေကိုဘာလို့မလဲ။ဆောင်ရှောက်စေခြင်းနဲ့သူ့ရဲ့သားသမီးတွေကိုအဲ့ဒီပညာတော်တရားတိုင်းအသက်ရှင်စေခြင်းနဲ့ဖရာဖြစ်ပါတယ်။နော်ဒါကြောင့်ဖရာသခင်ကငါ့ကိုချစ်လျင်ငါပညာတော်ကိုဆောင်ရှောက်ပါလို့ပြောခဲ့တာဖြစ်တယ်။အေရင်ဦးရင်ထဲမှာအာရန်နဲ့အေဝါကိုဖရာကဘာပဲလဲ။ဘာပညာခဲ့တယ်လဲ။အပင်ရဲ့တီးကိုဥယျာဉ်လေကအပင်ရဲ့တီးကိုမစားနဲ့လို့ဘုရားကပြောခဲ့တာဖြစ်တယ်။ဘုရားကမစားနဲ့ဆိုတာအမိတ်တတန်နဲ့ပေးခဲ့တာဖြစ်တယ်။ဒီတော့ကြောင့်ဒီနေ့ဘုရားသခင်ကဆိုရှင်မစားနဲ့လို့ပြောတယ်။အဲ့ဒီပညာတော်ကိုအာရန်နဲ့အေဝါကဆိုရှင်ချိုးဖောက်ခဲ့တဲ့ခါမှာကျွန်တော်တို့အားလုံးဒုက္ခကြီးကြီးရောက်နေတယ်မဟုတ်ဘူးလား။ချစ်တဲ့မိစေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်ကဆိုရှင်ဘုရားကိုချစ်ရင်ကျွန်တော်ဘာလုပ်ရမလဲဘုရားရဲ့သားသမီးတွေနဲ့အဓိကအရေးကြီးဆုံးချက်ကခရစ်တော်ကတင့်ကိုတောင်းဆိုတဲ့ခါမှာငါ့ကိုချစ်လေငါပညာတော်ကိုစောင့်ရှောက်ပါလို့ပဲတောင်းဆိုရတာဖြစ်ပါတယ်။နော်။ဖခင်ကိုချစ်တယ်ပြောပြီးတော့ဖခင်ရဲ့စကားကိုနားမထောင်မဲနဲ့ကျွန်တော်တို့ကတို့ချင်းတွေ့ပြီးတော့အသက်ရှင်နေမယ်ဆိုရင်ဒီနေ့ချစ်တဲ့မိတ်ဆွေသင်သည်ဖခင်ပေါ်မှာချစ်ဟန်ဆောင်နေတဲ့ဟန်ဆောင်ပန်ဆောင်တဲ့ကျွန်တော်ကဖခင်ကိုကိုးကွယ်နေတဲ့သူတွေဖြစ်တယ်။ဒါကြောင့်ဒီနေ့ကျွန်တော်ရဲ့အသက်တာမှာဟန်ဆောင်မှုအပြည့်နဲ့ဖခင်ကိုကျွန်တော်ချီးမွမ်းတဲ့သူတွေဖြစ်နေတယ်ဆိုရင်ဒီနေ့ကျွန်တော်ပြုတ်ပြင်ကြရအောင်မိတ်ဆွေပေါင်းတို့တိုက်တိုးကျင်တယ်ချစ်တဲ့မိတ်ဆွေပေါင်းဒါကြောင့်ဒီနေ့ဘုရားသခင်ကကျွန်တော်တို့ကိုအမြဲတမ်းပဲဖိတ်ခေါ်နေတဲ့ဘုရားဖြစ်ပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဘုရားသခင်ကိုတည်ကျွမ်းကြောင်းဘယ်လိုပြသကြမလဲဒီနေ့ဘုရားရဲ့သားသမီးတွေကခုနကဘုရားကိုချစ်ကြောင်းဘယ်လိုပြမလဲဆိုရင်ဘုရားသခင်ကိုချစ်မယ်ဆိုရင်ကျွန်တော်ဘုရားရဲ့ပညာတော်ကိုစောင့်ရှောက်ရမှာဖြစ်တယ် ယောသကတော့ရှင်ဘုရားကိုချစ်တယ်နော်ဘုရားကိုချစ်တဲ့အတွက်ကြောင့်ယောသခင်မှာပညတ်တော်10ပါးဆိုတာမပေးသေးပါဘူးနော်စဉ်းစားကြည့်ယောသခင်မှာပညတ်တော်10ပါးဆိုတာမရှိသေးဘူးဒါပေမဲ့ဘုရားသခင်ရဲ့ပညတ်တော်ကိုယောသကစောက်ရှောက်ခဲ့တယ်သူများသားမယားကိုမပြမရဘူးဆိုတော့ယောသသိတယ်ဒါကြောင့်ဘုရားရဲ့သားသမီးဖြစ်တဲ့အမျိုးသမီးတယောက်ကတော့ရှင်သူ့ကိုဆွဲတယ်နော်ပေါ်တိပါရဲ့ဇနီးကတော့ရှင်ယောသကိုအမျိုးမျိုးနဲ့ဆွဲခဲ့တယ်တို့ပြမဲ့လည်းပဲယောသနေနေပါပြီလေလွယ်လွယ်လေးနဲ့မမာယွင်းခဲ့ဘူး။ဘာကြောင့်လဲ?ဖယားကိုချစ်တဲ့သားသမီးဖြစ်တယ်။ဖယားကိုချစ်ရင်ဖယားရဲ့ပညာတော်ကိုစောက်ရှောက်တဲ့သားသမီးဖြစ်တယ်ဆိုတာကိုသူ့အနေနဲ့တသက်ထုတ်ခဲ့တယ်နော်။စဉ်းစားကြည့်။ဒါကြောင့်ဖယားသခင်ကသူအဲ့ဒီမျိုးသမီးကိုဘာပြန်ပြောလဲဆိုတော့ကိုတော်ကတော့ရှင်ကျွန်တော်ကိုအားလုံးကိုပေးတယ်။ဒါမဲ့သခင်မမတပါကျွန်တော်မှတော့ရှင်ဘာမှပိုက်ဆိုင်စရာအကြောင်းမရှိဘူး။ဒီနေ့သခင်မနဲ့နီးနောပြီးမှကိုတော်ဘုရားသခင်ကိုဘလို့ပြစ်မှားနိုင်မလဲဆိုပြီးတော့ဒီနေ့ယောသကမိတ်ဆွေခဲ့တာတွေ့ရမယ်မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ပညာတော်ကားတို့ရှင်ကဘာဦးစာကလေးကဘုရားသခင်ကပေးခဲ့တဲ့အရာဖြစ်ပါတယ်ဒါကြောင့်ပညာတော်10ပါးမပေါ်မီကလေးကသူများသားမယားကိုမပြစ်မှားရဘူးဆိုတာယောသကသိခဲ့တယ်ဒါကြောင့်ဘုရားရဲ့သားသမီးဖြစ်တဲ့ယောသကတို့ရှင်သူများသားမယားကိုမပြစ်မှားခဲ့ဘူးအဗြဟံလည်းပဲဖခင်ရဲ့ပညာတော်ကိုတကယ်စောက်ရှောက်ခဲ့တဲ့အတွက်ကြောင့်သူဟာယုံကြည်ခြင်းရဲ့ဖခင်နေနဲ့เนาะနှုတ်ကပတော်တမချမ်းစာထဲမှာစံထားစံတင်ခဲ့တယ်ဆိုတာကိုတွေ့ရမှာဖြစ်တယ်။မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်ကဖခင်ရဲ့သားသမီးတွေခါဖခင်ကိုတည်ကျွမ်းနေဆိုရင်ကျွန်တော်ရဲ့တက်တာကဘလို့ပြသကြရမလဲ။ရှောင်းခရစ်မြေပထမဆောင်ခန်းကြီးနှစ်ပိုင်းငယ်3မှာထိုးသခင်ကိုကိုယ်တိုင်တည်ကျွမ်းသည်ကိုအဘယ်သို့သိရသနည်းဟုမူကားပညာတော်တို့ကိုစောက်ရှောက်လျင်သိရသည်เนาะဒါကြောင့်ဘုရားသခင်ကိုသိကျွမ်းတယ်ဘုရားသခင်ကိုကျွန်တော်တို့ကကိုးကွယ်တယ်ဘုရားသခင်ကကျွန်ုပ်ဘုရားဒါကြောင့်ကျွန်တော်ဘုရားကျွန်တော်ဘုရားဆိုပြီးတော့ကျွန်တော်တို့ကိုးကွယ်တယ်ဘုရားသခင်ကတကယ်ပဲထာဝရဘုရားသခင်ဖြစ်တယ်ကျွန်တော်တို့ကိုးကွယ်တယ်ဘုရားသခင်ကပန်ဆင်းရှင်ဘုရားသခင်ဖြစ်တယ်ကျွန်တော်တို့ကိုးကွယ်တယ်ဘုရားသခင်ကထာဝရအသက်ပေးပါရှင်ဖြစ်တယ်ကျွန်တော်တို့ကိုကယ်တင်မဲ့ကယ်တင်ရှင်ဖြစ်တယ်ဆိုတာကိုဒီနေ့ကျွန်တော်ကတို့ရှင်ကောင်းကောင်းမွန်မွန်နဲ့သိကျွမ်းပြီးတော့သူတစ်ပါးတွေကိုလည်းပဲပြောပြနေတယ်ဟောနေတယ်ဆိုရင်ဒီနေ့ဖခင်သားသမီးတွေကတကယ်ဖခင်ကိုသိကျွမ်းသလားသိကျွမ်းတဲ့အဆင့်ကိုကျွန်တော်ကရောက်ပြီဆိုရင်ဘာလို့ရမလဲကိုယ်တိုင်သိကျွမ်းသည်သခင်ကိုဖခင်သခင်ကိုကိုယ်တိုင်သိကျွမ်းသည်ကိုအဘယ်သို့သိရသနည်းဟုမူကားပညာတော်တို့ကိုစောက်ရှောက်လျင်သိရသည်နော်ဒါကြောင့်ဖခင်သခင်ရဲ့ပညာတော်ကိုမစောက်ရှောက်ဘူးဆိုရင်အဲ့ဒီလိုမျိုးသူကဖရားရဲ့ကိုတိကျွမ်းတဲ့သူဆိုတာလုံးဝအစ်မမဟုတ်ဘူးဆိုတာကိုနှုတ်ကပတော်သမားကျမ်းစာကအတိအရင်ဖော်ပြထားတယ်။ချစ်တဲ့မိစေပေါင်းတို့ဒီနေ့ဖရားကိုတိကျွမ်းတယ်ဖရားကိုကျွန်တော်ကကိုးကွယ်တယ်ဖရားနဲ့တူမွေ့လျော်တယ်ဆိုရင်အဓိကဘာလို့ရမလဲဖရားသခင်ရဲ့ပညတ်တော်ကိုစောက်ရှောက်ရမယ်။ဒါကကျွန်တော်ပြောတာမဟုတ်ဘူးနော်နှုတ်ကပတော်သမားကျမ်းစာကပြောထားတာဖြစ်တယ်။ဒါကြောင့်ခရစ်တော်ကိုယ်တိုင်ကလည်းပဲပညာတော်ကိုဖျက်ပယ်ဖို့ဒီကမ္ဘာလောကကိုသူလာခဲ့တာမဟုတ်ဘူးပညာတော်ကိုတကယ်ပဲပြည့်စုံဖို့ရန်အတွက်ကိုတော်ဘုရားကသူလာတယ်ဆိုတာကိုလည်းပဲပြောခဲ့တယ်ဒါကြောင့်ချစ်တဲ့မိတ်ဆွေပေါင်းဒီနေ့ဘုရားကိုချစ်ရင်ဘုရားပညာတော်ကိုစောက်ရှောက်ရမယ်ဒီနေ့ဘုရားကိုကျွန်တော်ကတည်ကျွမ်းပါတယ်လို့ဘုရားကိုတည်ကျွမ်းပါတယ်လို့သူတစ်ပါးကိုလည်းပဲတသက်ခံခြင်းနဲ့ဆိုရင်ကျွန်တော်ဘာလုပ်ရမလဲပညာတော်ကိုစောက်ရှောက်ရမယ်ဒါမှသာကျွန်တော်ကတော့ဘုရားရဲ့သားသမီးနေနဲ့ဘုရားရဲ့ဘုန်းတော်ကိုထင်ရှားနိုင်မှာဖြစ်တယ်ဖရားရဲ့ဘုန်းတော်ကိုထင်ရှားနိုင်ဖို့ရန်အတွက်ကသည်ကျွန်တော်အားလုံးကချစ်ချင်းမေတ္တာအပြည့်ဝနဲ့အသက်တာကိုရှင်သန်နိုင်ဖို့ရန်အတွက်သည်မလိုရမလဲဖရားရဲ့စကားကိုနားထောင်တာဖရားရဲ့လိုတော်ကိုလိုက်ရှောက်မှကျွန်တော်ကလို့ရှိရင်ချစ်ချင်းမေတ္တာအစစ်နဲ့သူတော်ဘောပေါ်မှာကောင်းဆုံးမေတ္တာပြပြီးတော့အသက်ရှင်နိုင်မှာဖြစ်ပါတယ်။ဒါကြောင့်ချစ်တဲ့မိတ်ဆွေပေါင်းဒီနေ့ကျွန်တော်တို့ဖရားရဲ့ပညတ်တော်အကြောင်းကိုပြောတဲ့အခါမှာတခါလေကျွန်တော်ကကိုနဲ့မသက်ဆိုင်ဘူးနားခါတဲ့သူတွေလည်းရှိလိမ့်မယ်။နော်ဒါကြောင့်ကျွန်တော်ဘာကြောင့်တိုက်တွန်းနေရတယ်လဲဆိုတော့ဒီနေ့ဒီကမ္ဘာလောကကြီးရဲ့เนาะဒီအပြတ်မောက်တွေများအစွာရှိတဲ့အထက်မှာကျွန်တော်တို့ရဲ့အသက်တာကဖခင်ရဲ့အလိုတော်နဲ့ညီတော်အသက်တာနဲ့ရှင်သန်နိုင်ဖို့ရန်အတွက်ကျွန်တော်ကတိုက်တွန်းနေတာဖြစ်တယ်။ချစ်တဲ့မိတ်ဆွေများအားလုံးကိုဖခင်ကိုတကယ်ပဲသိကျွမ်းပြီးတော့ဖခင်ရဲ့ကိုကျွန်တော်ကတော့ရှင်ကိုယ်ကွယ်စည်းကပ်တဲ့ခါမှာကျွန်တော်တို့ရဲ့အသက်လန်းခီမပြောက်သွားဖို့ရန်အတွက်ကျွန်တော်ကတိုက်တွန်းပေးတာဖြစ်တယ်။ဒါကြောင့်ဖခင်သခင်ရဲ့နှုတ်ကပတ်တော်ဟာစုံလင်တဲ့အတွက်ကြောင့်အဲ့ဒီစုံလင်တဲ့အရာကိုကျွန်တော်ကရရှိပြီးတော့အသက်တာဖြောင်ဖြူးစွာအသက်ရှင်ဖို့ရန်အတွက်တိုက်တွန်းနေတာဖြစ်တယ်။ဘုရားရဲ့ပညာတော်ကတော့ရှင်ကျွန်တော်တို့အတွက်အလွန်မှဒီဘလောက်ရေးကြီးတယ်လေ။ပညာတော်ကိုအရေးမကြီးဘူးပညာတော်ကကျူးလူမျိုးအတွက်ဖြစ်တယ်။ယနေ့ငါတို့အတွက်မဟုတ်ဘူးဆိုပြီးပြောတဲ့အဲ့ဒီတရားဟောစရာတွေအတွက် ကျွန်တော်အနေနဲ့တကယ်ပဲတစ်ခါတည်းအဲ့ဒီတရားဟောစကားဆရာတွေလမ်းပြမှုတွေကိုနောက်ကိုလိုက်တဲ့သူတွေအတွက်လဲစိုးရိမ်နေချစ်တဲ့မိစေပေါင်းတို့ဒါကြောင့်ဘုရားသခင်ရဲ့ပြည့်ညတ်တော်ဟာကျွန်တော်တို့အတွက်ဘလောက်အရေးကြီးတယ်လဲကိုတော်ကလည်းပဲပြောတယ်ငါ့ကိုချစ်ရင်ငါပြည့်ညတ်ကိုစောက်ပါလို့ကိုတော်ကပြောခဲ့တယ်ဆိုတာယနေ့ကျွန်တော်တို့လုံးဝလုံးဝတော့ချစ်တဲ့အတွက်ကြောင့်ဘုရားကပြောနေတာဖြစ်တယ်ဒါတော့ချစ်တဲ့မိစေများအပေါင်းဒီနေ့ကျွန်တော်အားလုံးကမေတ္တာစစ်မေတ္တာမှန်ဘုရားသခင်ကိုယနေ့ကျွန်တော်အားလုံးကကိုးကွယ်ကြတယ်စိတ်ကပ်ကြတယ်ယုံကြည်ကြတဲ့ခါမှာအဲ့ဒီယုံကြည်ခြင်း၌ကျွန်တော်အသက်တာကိုတည်ဆောက်ဖို့ရန်အတွက်ကဘုရားသခင်ကိုတည်ကျွမ်းဖို့ရန်အတွက်ကမလုပ်ရမလဲဘုရားရဲ့ပြည့်ညတ်တော်ကိုတသိမတိန်လိုက်လျှောက်အသက်ရှင်ခြင်းအပြင်ကျွန်တော်တို့ရဲ့အသက်တာကဆိုရှင်ဘုရားရဲ့ဘုန်းကိုဆက်လက်ပြီးတော့ထင်ရှားနိုင်မှာဖြစ်တဲ့အတွက်ကြောင့်ဒီနေ့ဘုရားရဲ့သားသမီးများအားလုံးပြည့်ညတ်တော်တည်မိခွက်ဖြစ်တယ်လို့ပြီးခဲ့တဲ့ရက်ကပြောခဲ့ပြီအဲ့ဒီမိခွက်ဒီဟုသောပြည့်ညတ်တော်ကိုကျွန်တော်အားလုံးကအမြဲတမ်းပဲကျွန်တော်တို့နဲ့အတူရှိပြီးတော့အသက်ရှင်ခြင်းအပြင်ယနေ့ကျွန်တော်အားလုံးတို့ဒီဘုရားကိုချစ်တဲ့သားသမီးများဘုရားသခင်ယေရှုခရစ်တော်ပြောတယ်လို့ကိုယ်တော်ကိုချစ်ကြောင်းကိုကျွန်တော်တက်တည်ပြနိုင်တဲ့သားသမီးများကိုတော်ကိုသိကျွမ်းပါတယ်ဆိုပြီးတော့လုံးဝတက်တည်ထူနိုင်တဲ့ဘုရားရဲ့သားသမီးများဖြစ်ဖို့ရန်အတွက်ဘုရားသခင်ချမှတ်ထားသောစည်းမျဉ်းဥပဒေဖြစ်တဲ့ပြညတ်တော်အတိုင်းအသက်တာကိုရှင်သန်နိုင်တဲ့ဓမ္မမိတ်ဆွေများအသီးသီးဖြစ်ကြပါစေလို့ဆုတောင်းဆန္ဒပြုနေနေကုန်းချုပ်ပါတယ်ချစ်တဲ့မိတ်ဆွေများအားလုံးပေါ်ဘုရားကောင်းချီးချပေးပါစေ
မျောလင့်ခြေတန်တော်သားရှင်များကိုမင်္ဂလာနေ့ရက်လေးဖြစ်ပါစေလို့နှုတ်ခွန်းဆက်သလိုက်ပါတယ်။သောသားရှင်များရှင်စကားပြေတာမင်္ဂလာစီစဉ်မှာမှားယွင်းသောကျင်နာမှုအဖြစ်ပြင်းညှိချင်းကိုတူတင်ပေးခြင်းဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။လေးစားရတဲ့သောသားရှင်မိဘများတို့ကလေးသူငယ်လေးတွေကိုအသုံးချတဲ့ကလေးတွေဖြစ်လာစေဖို့ကိုထူကိုထစနစ်ကိုကျင့်သုံးသက်စေဖို့သူတစ်ပါးကိုမာစာတက်စေဖို့စားတဲ့စိတ်နှလုံးသားလေးတွေရရှိစေဖို့ငယ်ရွယ်တဲ့အချိန်ကနေစပြီးတုံ့တင်ပြရမှာဖြစ်ပါတယ်။အများသောယခုခေတ်မိန်းကလေးတွေဟာသူတို့ရဲ့မိခင်တကုတ်ကုတ်နဲ့အလုံလုံနေတာကိုအဝတ်လျှော်ဖို့နေတာတွေအဝတ်တွေကိုမိမှုတိုက်တာတွေကိုပြင့်မြင်နေကြပေမဲ့ဂယုမဆိုင်ပဲစိတ်အနှောက်အယှက်မဖြစ်ပဲဧကန်ထဲမှာဝတ္ထုကာတွန်းတွေကိုဖတ်နေကြပါတယ်။သူတို့တွေရဲ့စိတ်နှလုံးသားဟာကြောက်ခဲကဲသို့ဖြစ်နေကြပါတယ်။ဒီလိုကိစ္စအမှုမှာတော်ဝင်အရှိဆုံးသူကမိဘတွေပဲဖြစ်ပါတယ်။သူတို့သားသမီးလေးတွေရဲ့အနာဂတ်ကောင်းစားရေးကိုလစ်လျူရှုနေကြပါတယ်။သူတို့ရဲ့မှန်းယွင်းတဲ့ကျင်နာမှုအပြင်သားသမီးလေးတွေကြီးကြီးရာကိုခွင့်ပြုနေကြပါတယ်။သူတို့သားသမီးလေးတွေရဲ့အာနေချက်ဆိုတဲ့အကြောင်းပြချက်ဆိုပြီးအလိုလိုက်အကြိုက်ဆောင်ခွင့်ပြုနေကြပါတယ်။သောသားရှင်မိဘများတို့ရှင်။ကျမတို့ရဲ့သားသမီးလေးတွေဘာကြောင့်အာနေကြရပါသလဲ။အများအပြင်ကတော့မိဘတွေဟာသူတို့ရဲ့မှားယွင်းတဲ့လမ်းစဉ်ကိုကျင့်သုံးတဲ့အတွက်ပဲဖြစ်ပါတယ်။မိဘတို့ရဲ့အိမ်အနီးပတ်ဝန်းကျင်မှာကိုယ်လက်လှုပ်ရှားမှုအလုပ်တစ်ခုခုကိုပြုလုပ်တာကစိတ်နဲ့ကိုယ်ခန္ဓာရဲ့စမ်းမရည်ကိုထိုးတက်ကောင်းမွန်စေပါတယ်။ဒါပေမဲ့သားသမီးလေးတွေကအလုပ်လုပ်ကြင်ခြင်းနဲ့စိတ်ဆန္ဒပျောက်သည့်တိုင်အောင်မှားယွင်းတဲ့လမ်းစဉ်တွေကိုမိဘတွေကကျင့်သုံးနေကြပါတယ်။ကျမတို့ရဲ့သားသမီးလေးတွေဟာအလုတ်ကင်လှုပ်လေလှုပ်ထမရှိရင်အလုတ်တစ်ခုကိုလှုပ်ကင်တဲ့အခါမကြခင်သူတို့ဟာမိုးပန်းလာကြမှာပဲဖြစ်ပါတယ်သူတို့လေးတွေအနေနဲ့ခိုးကနာလိုက်ဒီကနာလိုက်စသဖြင့်စင်ကျင်တွေပြီးလာကြပါလိမ့်မယ်မိဘတွေအနေနဲ့ကလည်းကိုချင်းစာမှုကြောင့်သူတို့ကိုနာကျင်မှုမခံစေပဲသူတို့လှုပ်ကင်ရမယ့်အလုတ်ကိုမိဘတွေကကိုယ်တိုင်လှုပ်ကင်ရင်အနေရရှိရဆိုတာသတိပြုရပါမယ်ပထမမှာတော့ကလေးတွေဟာဆောင်ရွက်ရမယ့်တာဝန်ကိုပေါ်ပါစေပြီတရက်ပြီတရက်အဲ့ဒီအလုတ်ကိုတိုးတက်စေပါမပေါ်မပန်းမဲအလုတ်လောက်ကင်နိုင်တဲ့အနေသားအထိအလုတ်ကိုစရိုက်တိုးလောက်ကင်ပေးသွားပေးရပါမယ်ကျမတို့ရဲ့မိဘတွေနဲ့သားသမီးလေးတွေစံရင့်နေစေဖို့ကိုရရှင်သည်ရှေ့ကနေပြီးလင်းမြန်စွာသွားတော်မူခြင်းမရှိပါကိုရသည်ကျမတို့တဦးစီရဲ့အားနည်းချက်တွေကိုတည်တော်မူပါတယ်ဒါကြောင့်မို့လဲကျွန်တော်တို့ရဲ့အင်အားစွမ်းရည်နဲ့တင့်လျော်တဲ့လမ်းကိုပြင်ဆင်ထားတော်မူပါတယ်။လေးစားရတဲ့မိသားစုဝင်များနဲ့အတူလူငယ်မောင်မယ်လေးများအပေါ်ထာဝရဘုရားသခင်ထံတော်မျက်စီမှာနေတက်ခြင်းကောင်းကြီးမင်္ဂလာများတွန်းလောင်းချပေးပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ရပါတယ်ရှင်။ဂျေဇုတင်ပါတယ်ရှင်။ တရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နဲ့သင်ကြမှာရေရှားဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်။သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင်
။တောတာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39 456 296 336နဲ့39 98 316694ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွင်းခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းခြင်းနဲ့ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်။
AWR မျောလင့်ချင်းတန်ကိုအားပေးနေတယ်သောတာရှင်များရှင်မျောလင့်ချင်းတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 845နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်
သောတာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျောလင့်ချင်းအတံမြန်မာအစီအစဉ်များကိုအသံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
် AWR မြွန်လင်းချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ជ ேசு တင်ပါတယ်ခင်ဗျာ